ခရစ်မတ်ရက်မှာဖိလစ်ပိုင်နိုင်ငံကိုဝင်ရောက်တက်ခတ်ခဲ့တဲ့တိုင်ဖုန်းမွန်တိုင်းနော့ခ်ထန်းကြောင့်တနင်္လာနေ့ကမနီလာမြို့တော်မှာမိုးသက်ထန်လေပြင်းထန်ခဲ့ပြီးတော့အနည်းဆုံးလူ၄ဦးသေဆုံးခဲ့ရတဲ့အကြောင်းနဲ့သေဆုံးသူတွေထဲမှာမနီလာရဲ့အရှေ့တောင်ဘက်မှာရှိတဲ့အယ်ဘေးပြည်နယ်တွေကစုံတဲ့တဲ့ဟာရေစီးနဲ့အတူမျောပါသွားတာဖြစ်တဲ့အကြောင်းရဲတပ်ဖွဲ့ဝင်တွေကပြောပါတယ်။တနင်္လာနေ့ညနေပိုင်းကဝေးလံတဲ့ကတန်ဒူနက်စ်ဂျွန်ကိုမုံတိုင်းဝင်ရောက်လာခဲ့တဲ့အချိန်မှာလေပြင်းတိုက်နှုန်းတနာရီကို255ကီလိုမီတာအထိရှိခဲ့ပြီးမြေပြိုကျမှုတွေလည်းရှိခဲ့ပါတယ်။ဒေသအခေါ်တိုင်ဖုန်းမုံတိုင်းနီနာဟာအနောက်ဘက်ကတောင်တန်းတွေနဲ့ကျွန်းတွေရှိရာကိုရွေ့ရှားသွားတဲ့လမ်းတစ်လျှောက်မှာနေအိမ်တွေပျက်စီးတစ်ပင်တွေအမြင့်ကလမ်းပြိုလဲကျခဲ့သလိုတယ်လီဖုန်းလိုင်းတွေလည်းပြတ်တောက်ကုန်ပါတယ်။အဲဒီနောက်လေမုန်တိုင်းဟာအပြော့သွားပြီးတောင်တရုတ်ပင်လယ်ဘက်ကိုရွေ့ရှားသွားပါတယ်။လူပေါင်း2,000ထက်မနည်းကိုနေရာရွှေ့ပြောင်းဖို့အမိန့်ထုတ်ထားခဲ့ပေမဲ့ရိုမန်ကက်သလစ်ဘာသာဝင်အများစုဖြစ်တဲ့ဖိလစ်ပိုင်မှာခရစ်မတ်ပွဲတော်ကျင်းပနေကြတဲ့အချိန်ဖြစ်တာကြောင့်အိမ်တွေကထွက်ခွာဖို့ပြောရတာအလွန်ခက်တဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်။ LZ ပြည်နယ်ရဲ့တဘာဝဘေးဆိုင်ရာအရာရှိ Citric Deep က AP သတင်းဌာနကိုတယ်လီဖုန်းနဲ့ပြောခဲ့တာမှာအိမ်ထဲမှာဆက်နေမယ်ဆိုရင်တေဘေးတွေ့မယ်လို့ပြောနေတာတောင်မှတချို့လူတွေကအိမ်တွေကနေထွက်ခွာသွားဖို့ညှင်းဆိုကြတယ်လို့ပြောပါတယ်။ဒါအပြင်တချို့လူတွေဟာမုံတိုင်းအပြင်ဆုံးအချိန်မှာတောင်မှပဲကားတွေမောင်းပြီးအပြင်ထွက်ကြလမ်းထွက်ရှောက်နေကြတဲ့အကြောင်းကျွန်တော်တို့ကသတိပေးလို့ပဲရတယ်သူတို့စိတ်ကိုတော့လိုက်ထိန်ချုပ်လို့မရဘူးလို့လည်းသူကပြောပါတယ်။ပြည်တွင်းနဲ့နိုင်ငံတကာလေကြောင်းခီးစဉ်80ကျော်ကိုဖျက်သိမ်းထားကြောင်းအရက်သားကာကွယ်ရေးဌာနအရာရှိတွေကပြောပါတယ်။မနီလာမြို့ကိုမုံတိုင်းဝင်လာတဲ့အခါမိုးတီးထန်စွာရာသွန်းပြီးလေပြင်းတိုက်ရေလွှမ်းမိုးတာဒီဖြစ်နိုင်ကြောင်းကိုလည်းသတိပေးထားပါတယ်။